ဒီသတင်းပတ်ထဲမှာရန်ကုန်မြို့မှာဓာတ်ပုံပြပွဲကျင်းပဖို့စီစဉ်ထားတဲ့နာမည်ကျော်ဓာတ်ပုံဆရာတယောက်မြန်မာနိုင်ငံပြည်ဝင်ကွတ်တားမြစ်ခံရရပါတယ်အမေရိကန်ပြည်ထောင်စုကမှတ်တမ်းတင်ဓာတ်ပုံဆရာ Great Consulting ဟာအမည်မဲဆင်းမှာပါဝင်နေတာကြောင့်တားမြစ်ခံခဲ့ရတာဖြစ်ပါတယ်သူ ကျင်းပမဲ့ဓာတ်ပုံပြပွဲမှာရခိုင်ပြည်နယ်ကမွတ်စလင်တွေရဲ့ဓာတ်ပုံတွေထည့်သွင်းပြသွားမဲ့အစီအစဉ်နဲ့ဆက်နွယ်နိုင်တယ်လို့လည်းယူဆနေကြတာပါအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA
မြန်မာပိုင်းရဲ့သတင်းတော့ကိုထက်အောင်ခန့်ကတင်ပြပေးထားပါတယ်ရှင်ကမ္ဘာလောကနိုင်ငံမဲ့လူတိုင်းဝိုင်းနေတဲ့ဘဝပုံရင်းရွာတွေကိုစေစုနှစ်နဲ့ချီမှတ်တမ်းတင်ဓာတ်ပုံရိုက်ကူးနေတဲ့ဓာတ်ပုံဆရာ Greg Gunsanai ဟာရန်ကုန်မြို့မှာဗိုလ်ဒုံးနေ့ကျပြသမဲ့ဓာတ်ပုံပြပွဲအတွက်မြန်မာနိုင်ငံကိုလာရောက်ခဲ့ရမှာတောက်ကြာနေကပဲပြည်ဝင်ကွေ့ရင်းဆိုင်ခံခဲ့ရတာဖြစ်ပါတယ် လုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကညွှန်ကြားရေးမှူးဦးရဲထွန်းကတော့မြန်မာအစိုးရရဲ့အမည်မဲဆင်းဘလက်လစ်ထဲမှာထည့်သွင်းခံထားသူတယောက်ဖြစ်တမ်းမြစ်ခဲ့တာဖြစ်တယ်လို့ VOU
ပြောပါတယ်ကျွန်တော်တို့ကတော့ဒီလိုဗျာဟိုကျွန်တော်တို့ထဲမှာအမည်မဲဆင်းသွင်းထားတာဆိုရင်တော့ကျွန်တော်တို့ကပြန်လုပ်မယ်ပြန်လုပ်တဲ့နိုင်ငံခြားသားတွေကတော့အများကြီးပဲဗျာဟိုအမည်မဲဆင်းသွင်းထားတာဆိုရင်တော့ကျွန်တော်တို့ကဟိုခွင့်ပြုချက်ဟိုမရတဲ့ဟာပေါ့လေအမည်မဲဆင်းသွင်းထားတော့ဒါ
ကိုနိုင်ငံတကာမှာလည်းရှိပါတယ်အဲ့ဒါမျိုးကျွန်တော်ပြန်တော့မယ်ဗျာဂရက်ကွန်ဆန်နိုင်ဟာမြန်မာပြည်ကိုနှောင်းချောက်ခုနှစ်ကလေးကလာရောက်ခဲ့ပြီးရခိုင်ပြည်မှာရှိတဲ့လူနည်းစုမွတ်စလင်တွေကြောင့်မှတ်တမ်းတင်ဒေါကူမန့်တရီရိုက်ကူးခဲ့တူတူဖြစ်ပါတယ်နောက်ပြီး2019နှစ်မှာပဲအိတ်ဇိုင်းတူနိုဝဲဘာမာရွင်ကြောင်းစင်နဲ့စာအုပ်ထုတ်ရေးသားထုတ်ဝေခဲ့ပြီးဒါကလည်းနိုင်ငံတက င်ပြည်နယ်ကမွတ်စလင်တွေရဲ့ဓာတ်ပုံတွေကိုပြန်ပွဲမှာထည့်သွင်းပြသမဲ့ကိစ္စနဲ့ဆက်နွယ်နိုင်တယ်လို့ယူဆကြောင်း AFP သတင်းဌာနကပြောဆိုထားပါတယ်။မြန်မာနိုင်ငံရဲ့သတင်းလူလက်ခွင့်အခြေအနေနဲ့ပတ်သက်လို့ပြည်တွင်းပြည်ပကစိုးရိမ်မကင်းမှုတွေရှိနေခြင်းမှာပဲအခုလိုသတင်းသမားတူပြည်ဝင်ခွင့်ညှိပန်ခံခဲ့ရတာဟာကောင်းတဲ့လက္ခဏာတစ်ခုတော့မဟုတ်ဘူးလို့လည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ်
။ဒီရတကယ်တမ်းကျတော့ဟိုတစ်ဖက်မှာဒီဆိုင်ပြည်နယ်နဲ့ပတ်သက်တဲ့ဟိုသတင်းချင်းချီရေးချင်းချီသတင်းတွေကိုဆက်လက်တည်ထုတ်ပြန်ရေးလို့သတင်းသမားတွေကြွားဖို့ဟိုလက်နက်မီဖို့အတွက်ကြိုးညီပေးတာလို့သတင်းတာလို့ဖွင့်ပြီးတာလို့အဲ့လိုမျိုးမလုပ်နိုင်ပေနဲ့ဒီလိုတစ်ဖက်မှာတခြားသောဟိုဘင်္ဂလီဘက်ကတနည်းအားဖြင့်ရင်းရီဘက်ကအားရမျိုးပိတ်မယ်လို့ကြိုးစားရတယ်ဆိုတော့လုံကြီးလုံးဟန်တော့မှားတယ်မင်းတို့ဟိုဒီအားမျိုးပိတ်ကြမလို့ဒီတွင်ရောနိုင်ငံသားကိုကြေစွာဖို့အတွက်ကိုဖွင့်ကြည့်ရလို့လိုအပ်တဲ့ဟိုကာကွယ်ကူညီတာလို့ပေးနိုင်ရင်ပို့ပြီးတော့တိရောက်တယ်လို့ဆိုတာဒီလိုလုံးကအတိရောက်ပဲနဲ့ဒီဘောဟိုသူ့ရပေါ်မှာဟိုရင်းပဲဟိုလိုကွန်မန်ဝေဖန်မှုပဲရနေတယ်
ရခိုင်ပြည်နယ်မှာရေကိစကန်တို့အကြမ်းဖက်တိုက်ခိုက်ခံရပြီးနောက်လုံုံကြီးအာနာပိုင်ကြီးရဲ့လက်လံရှင်းလင်းမှုတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူသတင်းမီဒီယာတွေလွတ်လပ်လပ်သတင်းယူခွင့်မရှိတဲ့အတွက်ဝေဖန်မှုတွေထွက်ပေါ်နေကြမှာပဲတိုက်တိုက်ဆန်ဆန်ဆိုလိုနိုင်ငံကသတင်းသမားတယောက်ပြည်ဝင်ခွင့်တားမြစ်ခံခဲ့ရတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီလိုရဟာနိုင်ငံကသတင်းသမားအလုံးကိုကန့်သတ်တဲ့လုံရက်တစ်ခုအဖြစ်ရှုမြင်လို့မရနိုင်ဘူးလို့လည်းအပတ်စဉ်ထုတ်ဂျာနယ်တစ်စောင်ဖြစ်တဲ့ Tomorrow ရဲ့အေဒီတာချုပ်ဦးစော်တက်ထွေးကမြင်ပါတယ်။
ဟုတ်လို့ကျင်းတော့ချင်းကဒီလိုမျိုးဒါရောဆောင်ရက်တယ်လို့ယူဆစရာရှိရကြောင်းဆက်ဆံရတာဝန်ရှိသူတွေကတားမြစ်တယ်လို့ယူဆတယ်ဒါအချင်းတွေပေါ်မှာပေါ်ပေါက်သွားတယ်တားမြစ်မှုပေါ်ပဲနဲ့ဒါနိုင်ငံတကာသတင်းတော်များနဲ့ခွင့်ရေးပိတ်မှုကိုရေရှည်ချမှတ်တဲ့အမိန့်အာဏာမဟုတ်ဘူးလို့ကျွန်တော်ကနိုင်ငံသားတယောက်အနေနဲ့ယုံကြည်ပါတယ
် Greg Gunsenai ဟာ2005ခုနှစ်ကတည်းကအိုးမဲ့အိမ်မဲ့နိုင်ငံမဲ့လူတိုင်းဝိုင်းတွေအကြောင်းပုံဖော်တဲ့ Nowhere People Project ကိုစတင်ခဲ့ပြီးမြန်မာ၊ဘင်္ဂလားဒေ့ရှ်၊မလေးရှား၊တီးရီလင်္ကာအပါအဝင်ယူကရိန်း၊ဆာဗီးယားနဲ့အီတလီစတဲ့နိုင်ငံတွေမှာရှိတဲ့နိုင်ငံမဲ့လူတွေအကြောင်းအမှတ်တမ်းရုပ်ပုံတွေရိုက်ကူးနေခဲ့တာဖြစ်ပါတယ်။သူဟာ New York Times, New Week, CNN နဲ့ Al Jazeera စတဲ့နိုင်ငံသားသတင်းဌာနတို့နဲ့အတူလက်တွဲလူလုပ်ကိုင်နေသူတူလည်းဖြစ်ပါတယ်။ဒါအပြင်စစ်စစ်လေးနဲ့ကြီးနိုင်ငံသားဓာတ်ပုံစုပေါင်းများစွာကိုလည်းရရှိထားသူတူလည်းဖြစ်ပါရယ်ခင်ဗျာ